မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်အရေးကိစ္စရပ်တွေမှာအထောက်အကူဖြစ်နိုင်ဖို့ရည်ရွယ်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPTJC ကအတွင်းရေးမှုအဖွဲ့ဝင်15ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနဲ့ဆွစ်ဇာလန်နိုင်ငံတို့ကိုငြိမ်းချမ်းရေးလှိလာရေးခီးအဖြစ်နဲ့ဒီကနေ့မြန်မာနိုင်ငံကနေထွက်ခွာကြမှာပါ6ရက်ကြာမဲ့ဒီခေတ်စမှာ UPTJC အတွင်းရေးမှုအဖွဲ့ဝင်တွေအချင်းချင်းအလို့တဘောဆွေးနွေးတာတွေလည်းရှိနိုင်တယ်လို့ဒီခေတ်စမှာလိုက်ပါသွားမဲ့သူတွေကပြောပါတယ်ဗီယိုအင်မြန်မာပိုင်းသတင်းထောက်ကိုစောထက်ကအပြည့်အစုံတင်ပြထားပါတယ်
ဒီဥရောပနှစ်နိုင်ငံခီးစဉ်မှာပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှုအဖွဲ့တွေကအစိုးရကိုယ်စားလှယ်တမတော်သားကိုယ်စားလှယ်နိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေစုစုပေါင်း15ရောက်လောက်ပါပြီးအခုတွားရောက်မဲ့နိုင်ငံတွေတွေကဒီမိုကရေစီစနစ်ကိုအဓိကလေးလာမဲ့ခီးစဉ်ဖြစ်ကြောင်း UPDJC ဒုတိယဥက္ကဋ္ဌတောင်းဝန်ယူထားတဲ့ Democratic Party မြန်မာရဲ့ဥက္ကဋ္ဌဦးသူဝေက VOA ကိုအခုလိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့တွင်းမှုဖွဲ့ကဟိုတပတ်ကြာတော့တပတ်ကြာခီးပေါ့နော်အဲသွားမှာပါနော်ဝင်းနဲ့ဆွစ်ဇာလန်နဲ့လေဒီနေ့ထွက်မှာတော့ဒီနေ့ခီးထွက်ကြမယ်လေအဓိကတော့ဒီနေ့ရေးလေးလာဖို့ပါပဲနော်ဒီနေ့ရေးတာကျွန်တော်တိုင်းဒီတိောက်ဖို့ကျဲပါလေပါဒီမိုကရေစီအရေးကြီးစားတဲ့ဆွေးနွေးရေးကိစ္စတွေဒါတွေပါသူတို့ပါဆက်ကြပါလိမ့
်အခုခီးစဉ်မှာလိုက်ပါသွားမယ်သူတွေလည်းဖြစ်UPDJC ရဲ့အတွင်းရေးမှုအဖွဲ့ရေးကတိုင်းသာလက်နက်ကိုင်ကိုယ်စားလှယ်တစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU အထွေထွေအတွင်းရေးမှုချုပ်ဘဒုစောတာတူမူကတော့ဒီခီးစဉ်မှာအလို့သဘောဆွေးနွေးပွဲရှိနိုင်ရဆိုပေမဲ့လေးလာရေးခီးစဉ်မှာဖြစ်ကြောင်းသူကအခုလိုပြောပါတယ်။
ကျွန်တော်ကြည့်ကြတော့ဒီတို့နိုင်ငံရဲ့အနေအထားပေါ့နော်။ဥပမာတော့ဒီဆိုရင်ဒီတို့ရဲ့တို့နိုင်ငံနဲ့ဒီဆွေးနွေးလို့ဆိုတော့ဒီ Infrastructure System စသဖြင့်အဲ့လိုပေါ့နော်။လေးလာရေးခီးစဉ်မှာပေါ့နော်။အမှန်တော့ကျွန်တော်တို့ဒီ study towards the board ပါလေ။ဒါနဲ့ PPTGC ရေလို့အကင်းမှုဖွဲ့ရည်နေတဲ့ဆွဲဆောက်ကြရတယ်။ကျွန်တော်တို့အမှလူလူလလကြောဆုံရှင်နေတာ brainstorm လုပ်ကြတယ်ရှိပါရှိပါတော့အဲ့ဒီပေါ်လေးပါဗျာ
။ဒီခီးစဉ်အတွင်းလာမယ့်အောက်တိုဘာလထဲကျင်းပဖို့ရှိရဲ့မြောက်ပိုင်းမဟာမိတ်လေးပွဲနဲ့အစိုးရတပ်မတော်တွေဘက်ကကိုယ်စားလှယ်တွေတွေ့ဆုံကြမယ်အပြည့်အကရစရေးဆွေးနွေးပွဲကိုလည်းတိုင်ပင်ဆွေးနွေးကြဖို့ရှိရဲ့လို့ UPDJC အတွင်းရေးမှူးအစိုးရကိုယ်စားလှယ်ဦးဆောင်မောင်ရွှေကပြည်တွင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင်းလာဖို့ဆိုရင်အစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့တွေသုံးဖွဲ့ဆိုင်ကြားမှာယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့ခေါင်းဆောင်တွေအချင်းချင်းချိတ်ဆက်နိုင်ဖို့ကပိုအရေးကြီးကြောင်းနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်။ဒါပေမဲ့ဒီခီးစဉ်ဟာနှစ်ဖက်တွဲဆုံဆွေးနွေးပွဲတွေကိုအထောက်အကူဖြစ်စေတဲ့ခီးစဉ်လို့သူ့အနေနဲ့မမြင်ဘူးလို့သူကပြောပါတယ်
။နော်ဝေးနိုင်ငံတို့ဆွေဒင်နိုင်ငံတို့အထိပွားပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့တော့ကျွန်တော်အနေနဲ့တော့မမြင်ဘူး။ကျွန်တော်တို့တကယ်လေ့လာရမှာကျွန်တော်တို့ ਨੇ မတိမ်မငိမ့်နိုင်ငံတွေကိုကျွန်တော်တို့လေ့လာအောင်။အင်ဒိုနီးရှားကိုလေ့လာအောင်၊ဖိလစ်ပင်းကိုလေ့လာအောင်။နောက်တချို့အာဖရိကနိုင်ငံတွေကိုကျွန်တော်တို့လေ့လာအောင်။ကျွန်တော်တို့ ਨੇ နော်ဝေးတို့ဆွေဒင်တို့ဆိုတာအင်မတန်မှအလံဝေးအဲ့ဒီခါကျတော့အဲ့ဒီပုံမှာကြည့်ရင်လည်းပဲကျွန်တော်တို့စီမှာပြန်တုံးလို့ရပါမလားလို့လေမိကုန်းထုတ်เสียရှိ
အစိုးရအနေနဲ့မကြခင်မှာတနင်္ဂနွေလုံးအပြည့်အထရစေးသဘောတူညီမှု SCA နှစ်ပတ်လည်လုပ်ဖို့ရှိကြောင်းနဲ့27ရာစုပင်လုံးညီလာခံပြန်ဆနိုင်ဖို့ဆွေးနွေးနေကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားမှုချုပ်ဦးစောတီကမြောက်ပိုင်းမဟာမိတ်လက်နက်ကိုင်လေးပွဲနဲ့စက်တင်ဘာ18ရက်ကျိုင်းတုံတွေ့ဆုံပွဲမှာပြောခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲအတွင်း UPDJC အတွင်းရေးမှူးတွေရဲ့နော်ဝေးနဲ့ဆွစ်ဇာလန်ခီးစဉ်ကိုလည်းအတည်ပြုခဲ့တာဖြစ်ပါတယ်